ဝါရှင်တန်ဒီစီမြန်မာတန်ယုံက CDM လှုပ်ရှားမှုမှာပါဝင်လို့ရာထူးကနေရက်ဆိုင်ခံလိုက်ရတဲ့ဒုတိယအတွင်းဝင်နေဖြစ်တဲ့ဒေါ်သက်ထားမြည်စံဒေါ်စုစုအောင်နဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းတို့နေရာမှာအစားထိုးခံအပ်မဲ့ဝန်တန်းသစ်၃ဦးဟာအမေရိကန်ပြည်ထောင်စုကိုဖြီးခဲ့တဲ့သတင်းပတ်အတွင်းရောက်ရှိခဲ့တဲ့ကြောင်းတတိယအတွင်းဝင်ဟောင်းဦးကျော်စွာထွန်းကပြောပါတယ်စစ်ကောင်စီကခန့်လိုက်တဲ့တန်ယုံဝန်ထမ်းသစ်၃ဦးကိုအမေရိကန်ကတန်တမန်ဗီဇာထုတ်ပေးလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းဦးကျော်စွာထွန်းကတန်တမန်ရေးလှုပ်ထုံးလုပ်ကြီးကိုအခုလိုပြောပြပါတယ
်ဒီသူတို့စက္ကစစစ်ကောင်စီပေါ့နော်စစ်ကောင်စီကိုအစ်မပြုတ်လို့မပြုတ်ချင်းတော့ဒိုက်ရိုက်တော့ပြောလို့တော့မရဘူးဗျဒိုက်ရိုက်သက်ဆိုင်တယ်လို့ပြောလို့မရဘူးပေါ့နော်အဲဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့တန်တမန်ထုံးစံရရက်စစ်ပိုကေရဟိုဘက်ကလာလှုပ်တဲ့လူကိုဒီဘက်ကလက်မခံဘူးဆိုရင်ဒီဘက်ကလှုပ်တဲ့လူကိုလည်းဟိုဘက်ကလက်ခံမှာမဟုတ်ဘူးလေအဲ့ဒီဘောတရားလေးတော့ရှိတယ်ကျွန်တော်တို့ရဲ့သံတမန်ရဲ့အတွားလာပုံစံကနှစ်မျိုးရှိတယ်လေအဓိကကျွန်တော်တို့ political post ပေါ့နော်တမန်ကြီး level ပေါ့အဲ့ဒါရဲ့ကျွန်တော်တို့ဒီဘက်အောက်က staff ပေါ့ other rank တမူကြီးရဲ့အောက်ကဆပြီးတော့ကျွန်တော်တို့ဒီအောက်စီတန်ယုံစီအထက်ကကျတော့ကျွန်တော်တို့ကဒါဟို supportive ပေါ့နော် logistic post လောက်ခေါ်ရပါတယ်ဒီအဖွဲ့တွေကိုလက်ခံခြင်းလက်မခံခြင်းဆိုတာကအာဒီစကောစီဘောကိုထောက်ခံခြင်းမထောက်ခံခြင်းတော့လုံးဝမတက်ဆိုင်ပါဘူးဗျတခုပဲရှိတာကကျွန်တော်မြန်မာအတိုင်းဝန်တွေဘောကိုတက်ဆိုင်အာရှနိုင်ငံရဲ့အုံမြင်မှုကိုကျွန်တော်ကအဓိကလောင်းမေးကြည့်ရမှာ
အဲ့တော့လက်ရှိအနေအထားမှာအာရှအမေရိကန်နိုင်ငံကမြန်မာအတိုင်းဝန်ပေါ်ဆက်ဆံရေးအနေအထားရောဘယ်လိုရှိလဲရှင
်ဒါမဲ့ဆိုရင်အနာအဆက်အနာသိမိနောက်ပိုင်းမှာတည်းကျွန်တော်တို့တိုင်ယုံက isolated ဖြစ်သွားတာပဲ။ဟိုမြစ်ဒီစီဝေမြစ်ဒီခန်းလားမြစ်ဒီပွဲလမ်းတစ်ပတ်မှဖိတ်ကြားခံရခြင်းမရှိတော့ဘူးလေ။တိုင်ယုံကဖွင့်ထားတာ functioning ကဘာမှမရှိတော့ဘူး။ဂျန်နဲ့ကျွန်တော်တို့ဟိုမိခင်ရေးဌာနကို report ပို့တာလွယ်ရဂျန်နဲ့ပါလောက်ပါမှမရှိတော့ဘူး။
တကယ်တမ်းမှာတန်ယုံရဲ့အလုပ်ကတော့ဒီရောက်နေတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံသားတွေရဲ့အလုပ်ကိုဆောင်ရွက်ရတယ်။နောက်ကိုယ်နိုင်ငံသားတွေရဲ့ယုံကြည်မှုလည်းရှိရမယ်ဆိုတော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့လက်ရှိတန်ယုံအနေအထားအရဆိုရင်မြန်မာနိုင်ငံသားတွေဘက်ကကောယုံကြည်မှုရမယ်လို့ထင်လားရှင
်။ယုံကြည်မှုကတော့ဟိုအရင်တည်းကမြင်ခဲ့တဲ့အမြင်ရှိတဲ့အတွက်ကြောင့်အခုဆိုရင်ပူဆိုးသွားပြီပေါ့။ဘသူကမှလည်းဆက်ဆံခြင်းလိုခြင်းမရှိကြတော့ဘူး။ပြောဆိုဘလို့ထုတ်ပြန်ကြပြောမှလည်းယုံကြည်လက်ခံခြင်းမရှိကြရတာတော့အကောင်လုံးနဲ့တွေ့နေကြတာပဲ
နောက်ပြီးတော့ CDM မှာပါဝင်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ရင်အကူအညီတွေပေးမယ်လို့ CRPH NUG အစိုးရကနေပြောထားတာရှိတော့အခုဥကြောစွာထုံးတို့လို CDM မှာပါဝင်တဲ့တန်ယုံဝန်ထမ်းတွေအလုတ်ထုတ်ခံရတာနဲ့ပတ်သက်လို့ရောသူတို့ဘာတွေကူညီပေးလဲရှင
်အဲလက်လောကတော့ကျွန်တော်တို့ CNUG အစိုးရကတော့ကျွန်တော်တို့ဘော CDM ဝန်ထမ်းတိုင်းပေါ်အောင်နော်ဝန်ထမ်းပေါ်မှာသူကဝန်ကြီးထောက်ပံ့မှုပြီးတော့လက်လောစီရရဆိုတာကဝန်ငွေစည်းစိမ်မှုပေါ့နော်ပြည်တွင်းမှာငွေလက်ပတ်စည်းစိမ်မှုအတွက်အခြေခံတယ်နောက်ပြီးတော့စက္ကစပ်ဘက်ကနေလိုက်ပြီးတော့ဖြတ်တောက်နေတာကြီးအကြောင်းမျိုးတွေကြောင့်ထိတိရတော့အကောင့်တွေပေါ်နိုင်ခြင်းတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ပြည်ပအတောင်ဝန်ထမ်းနေနေကြတော့ CIA page ဘက်ကတော့အကူအညီနဲ့ကျွန်တော်တို့ဒီမှာရှိတဲ့ဒီတာပေါ့နော်ပြောကြောင်းလိုက်မြန်မာ community ရဲ့အခုညှိထောက်ပံ့နေတော့ရပါတယ
်တကယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့လို့အရသာဆိုးရလက်ထဲကိုအာဏာပြန်ရပြီဆိုရင်ဥကြော်စွာထွန်းတို့ကဒီတန်တမန်ဝန်ထမ်းတွေဖြစ်ဆက်သွားမလားဘာဆက်လုပ်မလဲရှင
်ကျွန်တော်တို့ကတော့အကုန်လုံးကတို့ NGO ဆိုးရပြန်တက်လာပြီဆိုတော့ကျွန်တော်တို့ကဆက်လက်ပြီးတော့ဆောင်ရွက်သွားမှာပါတန်တမန်နေနဲ့ပဲဆက်လက်ဆောင်ရွက်သွားမှာပါအခုလက်ရှိမှာလည်းဒါစကောင်စီဘက်ကကျွန်တော်တို့ကိုထုတ်တယ်လို့ဆိုပေမဲ့လည်းကျွန်တော်တို့ရဲ့စိတ်ထဲမှာကိုယ့်ကိုယ်တဏ္ဍာမန်လို့ပဲဝေါ်ရပြီးတမထားရတယ်။အဲဟိုတလောကပဲကျွန်တော်တို့နိုင်ငံကြီးပြောင်းစုဝင်စီပေါ့နော်တော်စမအောင်ကလည်းကျွန်တော်တို့ကိုတဏ္ဍာမန်အဖြစ်အဆက်လက်ပြီးအတိမတ်ပြီးပို့သက်ဆိုင်နိုင်ငံတွေကိုတောင်းဆိုထားတာလည်းရှိပါတယ
်။ Washington DC ကမြန်မာတန်ယုံကိုရောက်ရှိလာတဲ့ဝန်ထမ်းသစ်၃ဦးမှာဒုတိယအတွင်းဝင်၂နေရာအတွက်အမျိုးသားတဦးအမျိုးသမီးတဦးနဲ့တတိယအတွင်းဝင်နေရာအတွက်အမျိုးသမီးတဦးဖြစ်တယ်လို့ဦးကျော်စွာထွန်းကပြောပါတယ်။အခုလိုတန်ယုံဝန်ထမ်းအသစ်တွေရောက်ရှိလာတာနဲ့ပတ်သက်လို့မြန်မာတန်ယုံကတာဝန်ရှိသူတွေကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဖြေဆိုမဲ့သူမရှိခဲ့ပါဘူး။ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခန့်အပ်ခဲ့တဲ့အမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းကတော့လက်ရှိစစ်ကောင်စီလက်ထက်မှာလဲဆက်ပြီးတာဝန်ထမ်းဆောင်နေဆဲဖြစ်ပါရဲ့ရှင်။